သမရဦးထင်ကျော်ရှစ်သတင်းပတ်ထဲသွားရောက်မဲ့ဂျပန်နိုင်ငံခီးစဉ်အတွင်းရခိုင်အရေးနဲ့ပတ်သက်လို့မြန်မာအစိုးရကဆောင်ရွက်နေတာတွေကိုထောက်ခံမှုပိုရလာအောင်ဂျပန်အစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးလိုက်မယ်လို့ဂျပန်နိုင်ငံမှာရှိတဲ့မြန်မာအရေးလှုပ်ရှားသူတွေကမျှော်လင့်နေကြပါတယ်။သမရဦးထင်ကျော်ဟာဒီဇင်ဘာ12ရက်ကနေ15ရက်နေ့အထိတိုကျိုမြို့မှာကျင်းပမဲ့ကမ္ဘာလုံးဆိုင်ရာကျန်းမာရေးညီလာခံကိုတက်ရောက်ဖို့ဂျပန်နိုင်ငံကိုသွားရောက်မှာဖြစ်ပါတယ်ဒီအကြောင်းကိုတော့ကိုညံဝင်းအောင်ကအပြည့်ဆုံးတင်ပြမှာပါရှင်။
ဂျပန်နိုင်ငံတိုကျိုမြို့ Prince Hotel မှာဒီဇင်ဘာလ12ကနေ15ရက်နေ့ထိကျင်းပမဲ့လူသားတိုင်းကျန်းမာရေးစောင့်ရှောက်မှုခန်းစား권ဆိုင်ရာညီလာခံ UHC Forum ကိုတက်ရောက်ဖို့သမ္မတဦးထင်ကျော်ဂျပန်နိုင်ငံကိုချစ်ကြည်ရေးခီးသွားရောက်မှာဖြစ်ပါတယ်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့ဖိတ်ကြားချက်အရ UHC ကျန်းမာရေးညီလာခံကိုတက်ရောက်ဖို့နဲ့နှစ်နိုင်ငံဆက်ဆံရေးမြင့်တင်ဖို့မကြာမီကာလအတွင်းဂျပန်နိုင်ငံကိုတရားဝင်ချစ်ကြည်ရေးခီးစဉ်အဖြစ်သမရဦးထင်ကျော်တွားရောက်မှာဖြစ်တယ်လို့မြန်မာအစိုးရကသတင်းထုတ်ပြန်ထားပါတယ်။ဒီခီးစဉ်ဟာသမရအဖြစ်တာဝန်ထမ်းဆောင်ခြင်းကစပြီးသမရဦးထင်ကျော်ရဲ့ပထမဦးဆုံးဂျပန်နိုင်ငံခီးစဉ်လည်းဖြစ်ပါတယ်။ UHC ကျန်းမာရေးညီလာခံကိုတက်ရောက်မဲ့သမရဦးထင်ကျော်ရဲ့ဂျပန်နိုင်ငံချစ်ကြည်ခီးစဉ်အတွင်းမြန်မာနိုင်ငံရဲ့ကျန်းမာရေးကဏ္ဍကိုမြင့်တင်နိုင်မဲ့အကူအညီရရှိရေးကိုဆွေးနွေးလိုက်မယ်လို့ကျန်းမာရေးနဲ့အားကစားရေးဝန်ကြီးဌာနကနေမကြာသေးမီကမှအငြင်းစားယူထားတဲ့ညွှန်ကြားရေးမှူးချုပ်ဟောင်းဒေါက်တာမြင့်ဟန်ကပြောပါတယ်။
အဲ့ဂျပန်ကတော့ကျွန်တော်တို့ကူညီခဲ့တဲ့အပိုင်းတွေအများကြီးရှိပါတယ်လက်ရှိလည်းစေယုံတွေပေါ့စေယုံတွေ upgrade လုပ်တာတွေလည်းဂျပန်ကကူညီနေတယ်နောက်စေယုံအစ်စ်တွေဆောက်ဖို့လည်းသူတို့ကူညီတာရှိပါတယ်ပြီးတော့ဒီနောက်ပိုင်းကူညီမှုတိုးချဲ့ဖို့တော့လားလာရှိတာပေါ့နော်စပါးကြီးကြီးတယ်နောက်ဂျပန်ကတော့အစင်လာလည်းရှိခဲ့တယ်ကူညီတဲ့အစင်လာလည်းရှိတော့ဆက်ပြီးတော့ကူညီဖို့ခွင့်လန်းလည်းရှိနေဖြစ်ပါတယ
်အခုကာလဟာရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့မြန်မာအစိုးရကိုကုလသမဂ္ဂအမေရိကန်နဲ့အနောက်နိုင်ငံတွေကပြစ်တင်ဝေဖန်ဖိအားပေးနေခြင်းလည်းဖြစ်ပါတယ်။ဒါကြောင့်သမရဦးထင်ကျော်ရဲ့ဒီဂျပန်ခီးစဉ်မှာရခိုင်အရေးနဲ့ပတ်သက်လို့ဂျပန်နိုင်ငံရဲ့အထောက်ခံမှုပိုရလာအောင်ဆွေးနွေးမှုတွေရှိလာနိုင်တယ်လို့တိုကျိုမြို့ကဂျပန်မြန်မာအရေးလေ့လာသူဦးကျော်ကျော်စိုးကသုံးသပ်ပါတယ်
။သမရဦးထင်ကျော်လာတဲ့မှာလေဝင်းယိုအဘေးနဲ့အတူညစာစာရင်းနဲ့လက်ရှိရခိုင်ရေးတော့ပါမလို့ကျွန်တော်ထင်ပါတယ်။ဘာဖြစ်လို့ဆိုတော့တကဘာလုံးမှာဒီရခိုင်ရေးနဲ့ပတ်သက်ပြီးတော့အုံကြက်ကြက်ဖြစ်နေတော့ဂျပန်အနေနဲ့လည်းဒါနဲ့ပတ်သက်ပြီးတော့တခုခုတော့ထုတ်ပေါ်ပြောမလို့ဖြစ်နေတယ်။ဆိုရင်ပူပန်တယ်ပေါ့ဗျာ။ဆက်နောက်တစ်ချက်ကဘင်္ဂလားဒေ့ရှ်နဲ့ပမာကြားမှာဒီဆက်ပြေးသွားတဲ့ဒီမွတ်စလင်တွေပြန်လာဖို့ကိစ္စကိုအကောင့်ထဲပုံမဲ့အစီအစဉ်ကိုလည်းအများဆုံးစတင်တော့မယ်ဆိုတဲ့ခါကျတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့သမရဦးထင်ကျော်ကဘလောက်တိုင်းတာဒီသူချစ်ထွန်းနေပါပြီဆိုတဲ့ဟာလောက်တော့မတူကြူခါပါတ
ယ်မြန်မာနိုင်ငံတွင်းယင်းဤမြို့နံမှုတွေလုပ်ဖို့စိတ်အားထက်သန်နေတဲ့ဂျပန်ကုမ္ပဏီတွေဟာလက်တွေ့မှာထင်သလောက်ယင်းဤမြို့နံဖို့မလာရောက်နိုင်သေးတာကြောင့်သမရဦးထင်ကျော်ရဲ့ခီးစဉ်အတွင်းဂျပန်ရဲ့ယင်းဤမြို့နံမှုတွေအများဆုံးလာရောက်ဖို့ကိုဆွေးနွေးနိုင်တယ်လို့ဦးကျော်ကျော်ဆိုကမြင်ပါတယ
်အဲဒီဝါဒပတ်သက်ဂျပန်ကတော့ဝါယူယင်းဤမြို့နံမှုတွေလုပ်ချင်တာတော့ဒါတော့အမှန်ပါပဲဒါပေမဲ့ဝါပြည့်လက်ရှိအခြေအနေတွေအရဂျပန်ကုမ္ပဏီတွေကကျေဝင်ဝင်လောက်ခိုင်ဖို့နောက်ပြတ်ပြတ်ပတ်ပါဝင်ရောက်လောက်ခိုင်ဖို့ဆိုတော့နည်းနည်းတွန့်ဆုံနေလို့ယူဆပါတယ်ပြီးခဲ့တဲ့တရင်နှစ်ပတ်လောက်ခါပဲဒီမှာဒီကအဖွဲ့တစ်ဖွဲ့ဟောကုမ္ပဏီတွေကကြီးကဲတွေဂျပန်ရောက်လာပါသေးတယ်ရောက်လာပြီးတော့ဒီမှာရှိတဲ့ဂျပန်ကုမ္ပဏီတွေနဲ့ယင်းညွန်းမှုတွေလုပ်ဖို့အတွက်ဖိတ်ခေါ်တာမျိုးဆွေးနွေးတာမျိုးအခြေအနေတွေပြတ်ပြတ်တော့လုပ်ခဲ့လို့ကျွန်တော်သိရပါတယ်ခင်ဗျအခုဒီမှာဥတင်ကျော်လာတဲ့ခါမှာစီဝိုင်းကိစ္စကိုယ်လေဝင်းယောရှင်ဇိုအာဒီနဲ့ဆွေးနွေးပြီးမှကြည့်စားပါလေ
တကဘာလုံးလူတိုင်းကျမ်းမာဆိုတဲ့ဆောင်းပုတ်နဲ့ရှေ့သတင်းပတ်တဲ့သမရဦးထင်ကျော်တက်ရောက်မဲ့ UHC ညီလာခံမှာတော့လူသားတိုင်းကျမ်းမာရေးစောင့်ရှောက်မှုခန်းစား권ရစေမဲ့ဘယ်လိုလှုပ်ရှားမှုမျိုးတွေလှုပ်ဆောင်သွားကြမလဲဆိုတဲ့ဆုံးဖြတ်ချက်မျိုးချနိုင်ဖို့ဆွေးနွေးကြမယ်လို့ညီလာခံတာဝန်ရှိသူတွေကကြေညာထားပါတယ် UHC ညီလာခံကိုအရက်ဖက်အဖွဲ့အစည်းတွေရဲ့ဆွေးနွေးပွဲနဲ့ဒီဇင်ဘာလ12ရက်နေ့မှာစတင်မှာဖြစ်ပြီးဒီဇင်ဘာလ23မှာတော့ဝန်ကြီးဌာနတာဝန်ရှိသူတွေနဲ့ကျွမ်းကျင်ပညာရှင်တွေဆွေးနွေးကြမှာပါဒီဇင်ဘာ14ရက်နေ့ကျရင်ဖိတ်ကြားထားတဲ့နိုင်ငံခေါင်းဆောင်တွေဆွေးနွေးကြမှာဖြစ်ပြီးဒီဇင်ဘာ15ရက်အပိတ်နေ့မှာတော့အရက်ဖက်အဖွဲ့အစည်းတွေထပ်မံဆွေးနွေးကြဖို့ရှိပါတယ်ဒီဇင်ဘာ12ရက်နေ့ကို UHC Day အဖြစ်ကုလသမဂ္ဂက2012ခုနှစ်ကစပြီးသတ်မှတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ